အီရန်နိုင်ငံမြို့တော်တီဟီရန်မှာတပ်ဖြတ်ခံလိုက်ရတဲ့ဟာမတ်စ်အဖွဲ့ရဲ့နိုင်ငံရေးခေါင်းဆောင်အစ္စမေးဟာနီယေရဲ့ဇာပနာကိုကာတာနိုင်ငံမှာဒီကနေ့ဩဂုတ်လ2ရက်နေ့မှာကျင်းပပါတယ်။အစ္စရေးတို့လက်ချက်နဲ့တေဆုံးသွားတယ်ဆိုတဲ့ဒီတပ်ဖြတ်မှုကြောင့်ဂါဇာမှာဖြစ်ပွားနေတဲ့အစ္စရေးဟာမတ်စ်စစ်ပွဲဟာဒေသရင်းပဋိပက္ခဖြစ်နေပို့ပြီးတော့မှကျေပြန့်လာမယ့်အပေါ်စိုးရိမ်မှုတွေရှိနေပါတယ်။ဒီလိုမျိုးအစ္စရေးဟာနီယေဟာဟာမတ်စ်အဖွဲ့နိုင်ငံရေးယုံအဖွဲ့ကတခြားတာဝန်ရှိတဲ့သူတွေနဲ့အတူကာတာနိုင်ငံဒိုဟာမြို့မှာအခြေစိုက်နေထိုင်သူလည်းဖြစ်ပါတယ်။ရေနံပေါ်ကျော်ဝတဲ့ကာတာနိုင်ငံရဲ့အကြီးဆုံးဗလီကြီးဖြစ်တဲ့အီမန်မူဟာမက်ဘင်အဘဒ်ဒူဝါဟတ်ကစာပနာအတွက်ဝတ်ပြုဆူတောင်းပွဲကျင်းပပြီးတော့ဒိုဟာမြို့တော်ရဲ့မြောက်ဖက်မှာရှိတဲ့လာဆိုင်းတုတ်တံမှာသူ့ကိုဒီကနေ့မြေမြုပ်တကြိုမှဖြစ်ပါတယ်။သူ့ကိုတက်ဖြတ်လိုက်တဲ့အတွက်အစ္စရေးကိုလက်စားချေဖို့ပြောဆိုမှုတွေထွက်ပေါ်နေတယ်လို့အီရန်ကကြောထောက်နောက်ခံပေးထားတဲ့ Syria, Lebanon နဲ့အီရတ်ယီမင်နိုင်ငံတွေမှာရှိတဲ့စစ်သွေးကြွအုပ်စုတွေနဲ့အစ္စရေးတို့ကြားမှာထိတွေ့မှုတွေပိုတိုးလာပြီးတော့ဒေသရင်းတစ်ခုလုံးစစ်မီးကူးဆက်လာမှာကိုလည်းစိုးရိမ်နေကြပါတယ်ရှင်။